မောင်တော်မြို့နယ်အင်းတင်ကျေးရွာမှာတွေ့ခဲ့တဲ့အလောင်းဆယ်လောက်အမှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာတချို့ကျူးလွန်ခဲ့တာဖြစ်ကြောင်းတမတော်ကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးနေကြရတာဟာမြန်မာစစ်တပ်ကအင်အားအလွန်ကျွန်းသုံးပြီးနှိမ်နင်းနေတာကြောင့်ဖြစ်ကြောင်းနိုင်ငံတကာရဲ့ဆွဆွဲမှုတွေကိုအခိုင်အမာညင်းထားတဲ့မြန်မာတမတော်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်ဖြတ်မှုအဖြစ်ပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီအပေါ်မှာဥပဒေရေးရာကျွမ်းကျင်သူတွေရဲ့အမြင်နဲ့တုံ့ပြန်ချက်တွေကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါရရှင်
။မွတ်စလင်တွေအများစုနေထိုင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတစ်ချိန်တည်းတစ်ပြိုင်တည်းအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းဖမ်းဆီးမိသူ10ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတွေကတပ်ဖြတ်မြုပ်နှံခဲ့ကြတာလို့တပ်မတော်ကဒီကနေ့သတင်းထုတ်ပါတယ်။ဖမ်းဆီးရမိသူတွေကိုရဲစခန်းကိုအနှံ့ရမယ့်အစားတပ်ဖြတ်လိုက်ရတဲ့အကြောင်းရင်းကိုတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လွှဲပြောင်းရေးအခက်အခဲရှိနေတာကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒေသရင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးရတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီကိစ္စကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေခံရချိန်မှာအခုလိုဖမ်းမိသူတွေကိုတရားစီရင်ခြင်းမရှိဘဲတပ်ဖြတ်လိုက်တာကြောင့်တက်ရောက်လာမှုနဲ့ပတ်သက်လို့တော့အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေကြီးဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ
်။နိုင်ငံတကာဥပဒေအရကြည့်မယ်ဆိုလို့ရှိရင်တော့ဒါကဒီတမတော်ကနေပြီးတော့ပြည်တွင်းလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုမျိုးဆောင်ရွက်ပါတယ်လို့အကြောင်းပြတယ်ဆိုရင်တော့နိုင်ငံတကာကဘာမှဆက်ပြီးတော့လုပ်နိုင်မယ့်အလားအလာတော့မရှိပါဘူး။အဲတော့တကယ်တမ်းအဲ့ဒီလိုမျိုးဥပဒေနဲ့တတ်ဖြတ်တယ်ဆိုတဲ့ကိစ္စရမျိုးမှာတမတော်စင်ပြီးစီမင်းစည်းကမ်းဥပဒေအရဘယ်လိုရေးယူမလဲပေါ့နော်။ဒါတွေကတော့ကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတွေဖြစ်တယ်။ဒီလိုမျိုးတိုင်းနာနေမီဒေသတွေမှာအများကြီးကျွလွန်ခဲ့တာတွေရှိတယ်။သို့တော်လည်းထိထိရောက်ရောက်ပြပြခဲ့တာတွေမရှိတော့ဘူးကျွန်တော်တို့ပြရတယ်
။ရိုဟင်ဂျာဒေသတွေအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုမြန်မာစစ်တပ်ဘက်ကပေးချထားပြီးမကြာခင်လပိုင်းကထွက်ရှိခဲ့တဲ့စစ်တပ်ရဲ့အစင်ခံစားမှလည်းနေမီရှင်းလင်းရေးကိုဥပဒေနဲ့အညီဆောင်ရွက်ကြောင်းဖော်ပြခဲ့တာပါ။ဒီနောက်ပိုင်းသိမကြခင်မှာပဲအရက်သားတွေကိုတပ်ဖြတ်မြုပ်နှံတဲ့အပေါ်စုံစမ်းနေကြောင်းတပ်မတော်ကပဲသတင်းထုတ်ခဲ့တာပါဒီအပေါ်ရှင့်နေကြီးဦးမင်းလွင်ဦးရဲ့ရှုမြင်ချက်ကတော့
တခင်ကတော့ဒီလိုမျိုးကိစ္စရဒီမှာတပ်မတော်ကအစဉ်တစိုက်ငင်းဆိုခဲ့တာတွေပဲကျွန်တော်တွေ့ရတယ်လေစသဖြင့်ပေါ့နော်နိုင်ငံတကာကအတိလင်းငင်းဆိုခဲ့တာတွေရှိပါတယ်အဲတော့ကျွန်တော်တို့အခုဒီရိုက်တာသတင်းတော့နှစ်ဦးဖန်ခံပြီးတဲ့အချိန်မှာဖန်ခံပြီးတော့မကြခင်မှာပဲအလောင်းဆယ်လောင်းသိရှိရဆိုတဲ့ကိစ္စကဒီနောက်ပြီးတော့ဒီကိစ္စကလွန်ခဲ့တဲ့တနှစ်နီးပါးလောက်ကပေါ့လေမြုံနံထားတဲ့ကိစ္စဖြစ်တယ်ဆိုတာဒီပေါ်ပေါက်လာတဲ့အခါမှာတော့ဒါကမဖြစ်မနေရည်ယူရမယ့်အခြေအနေမျိုးဖြစ်လို့ခုလိုမျိုးရည်ယူရလို့ကျွန်တော်တို့မြင်ပါတယ
်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတပ်ဖြတ်မှုကျွလွန်ပါတယ်လို့ဝန်ခံပြောဆိုထားတဲ့ကိစ္စအပေါ်မြန်မာဥပဒေအရဘယ်လိုအရေးယူဆောင်ရွက်နိုင်ပါသလဲလူခွင့်ရေးရှင်းနေကြီးဦးသိန်းသန်းဦးကအခုလိုပြောပါတယ
်ရာဇပြစ်မှုတွေမှာပြစ်မှုကြီးတွေဆိုလို့ရှိရင်ရက်ခက်တရားရုံးမှာပဲဆက်ဆေးတာပေါ့နော်တို့ရတဲ့ဒီဟာကနိုင်ငံတော်သမရရဲ့ခွင့်ပြုချက်နဲ့စစ်ကောင်မှလည်းစစ်လို့ရတာပေါ့အခုလက်ရှိပေါ်စီမှုကြံမှုတွေရတော့စစ်ပဆိုင်တရားရုံးတွေကအကုန်ကြားနာခွင့်ရှိပြီးတော့အဲ့ဒီအပေါ်မှာဥပဒေချုပ်ကတကယ်နောက်ဆုံးအပြည့်ဆုံးအယူခံရုံးဖွဲ့ဖြစ်နေတာပေါ့နော်လူတက်မှုကတော့လူတက်မှုကတော့နှစ်တစ်ခါကိုဆိုတော့ရှိတယ်တော့နှစ်တစ်ခါကိုကတင်ကုကြံရတဲ့ပေါ့နော်တင်ခုကြံရတဲ့ intentional ဘာသာပေါ့နော်တင်ခုကြံရတဲ့ကတ်တယ်ဆိုတော့ပေဒံနဲ့ကျွန်းတန်နှစ်ခုပဲရှိတယ
်အရက်သားတွေကိုတပ်ဖြတ်မှုနဲ့ပတ်သက်ပြီး2016ခုနှစ်တုန်းကစစ်ခုံရုံးကစစ်သားတွေကိုအရေးယူခဲ့တဲ့ဖြစ်စဉ်တစ်ခုလည်းရှိခဲ့ပါတယ်ရှမ်းပြည်နယ်မိုင်းရော်ရွာသား၅ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတပ်မှမှုတဦးအပါအဝင်တပ်ဖွဲ့ဝင်9ဦးကိုအရေးယူတာပါပြစ်မှုကျွလွန်နဲ့စစ်တပ်အရာရှိ၄ဦးကိုအလုထုတ်အလုကျန်းတဲ့ထောင်ဒဏ်၅နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတခြားအဆင့်စစ်တီ၃ဦးကိုလည်းတပ်သားအဆင့်ကိုလျှော့ချအလုကျန်းတဲ့ထောင်ဒဏ်၅နှစ်စီစစ်တရားရုံးကစီရင်ဆုံးဖြတ်တယ်လို့အဲ့ဒီအချိန်ကကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ရှင်